အီရန်နိုင်ငံခေါင်းဆောင်တွေအနေနဲ့တိုက်မိတွင်မှာဖြစ်ပွားနေတဲ့သွေးထွက်သံယူပြိပခါတွေရဲ့အရင်းမြစ်ကိုရှာဖွေကင်တွဲဖြေရှင်းကြပါလို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်။ရှီးအိုက်မွတ်စလင်တွေဦးဆောင်တဲ့အီရတ်အစိုးရနဲ့ဆူနီမွတ်စလင်လူနည်းစုတွေကြားအကြမ်းဖက်မှုတွေကြောင့်ပြီးခဲ့တဲ့6လအတွင်းလူတွေထောင်ထဲချီတိုက်ဆုံခဲ့ရတယ်လို့အယ်ခိုင်ဒါစစ်သွေးကြွတွေနဲ့ဆက်ဆက်နေတဲ့လက်နက်ကိုင်အဖွဲ့တွေကအဓိကမြို့ကြီးနှမျိုးကိုသိမ်းယူထိန်းချုပ်ထားပါတယ်။ကုလသမဂ္ဂတွင်ရမှုချုပ်ဘန်ကီမွန်ဟာအီရတ်ဝန်ကြီးချုပ်နူရီအယ်မလီခီနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ကြိုတင်ကြေညာထားခြင်းမရှိဘဲဘက်ဒတ်မြို့ကိုတနင်္လာနေ့ကရောက်ရှိခဲ့ပါတယ်။အီရတ်နိုင်ငံအတွင်းလုံခြုံရေးအခြေအနေဆိုးဝါးလာတဲ့အပေါ်မှာအထူးစိုးရိမ်ပြီးအပြစ်မဲ့ရဲသားတွေတိုက်ဆုံရမှုအတွက်အထူးပဲဝမ်းနည်းရတဲ့အကြောင်းမစ္စတာဘန်ကီမွန်ကပြောခဲ့ပါတယ်။အီရတ်ပြည်သူတွေကတိုင်းပြည်အတွက်အကျိုးရလဒ်ကောင်းတွေနဲ့ပုံမကောင်းမွန်တဲ့အနာဂတ်တစ်ခုဖြစ်လာအောင်ဒီခေါင်းဆောင်တွေကစောင့်ကြည့်ပေးမယ့်အချိန်ကိုစောင့်မျှော်နေကြတယ်လို့လည်းမစ္စတာဘန်ကီမွန်ကပြောပါတယ်။နိုင်ငံရေးကောင်းဆောင်တွေအားလုံးအကြမ်းဖက်မှုတွေကိုညီညီညွတ်ညွတ်လက်တွဲတိုက်ဖြတ်ပြီးတိုင်းပြည်ကိုတည်ငြိမ်အောင်လုပ်သွားဖို့အရေးကြီးတဲ့အကြောင်းလဲမစ္စတာဘန်ကီမွန်ကပြောသွားခဲ့ပါတယ်ရှင်။